ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားအဖွဲ့ဒီအပြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေတွေ့ဆုံမှုရှိတယ်လို့သိရပါတယ်ဆရာ။ဆရာလေဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့ဆရာပါများပြောပြနိုင်မလဲ။ဒီနေ့တွေ့ဆုံပွဲမှာဆရာတို့အဓိကပေါ့လေဘာတွေများဟိုဆွေးနွေးဖို့တွေများရှိနိုင်မလဲဆရာ
။ဒီနေ့မနေ့ဒီဆယ်နာရီမှာဒီနေ့ပြီးတော့မှ Horizonal Lakeview Hotel မှာဒေါအောင်ဆန်းစုကြည်အနေနဲ့အပြစ်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားရှစ်ဖွဲ့ရဲ့ကောင်းဆောင်ကိုယ်စားလှယ်တွေ PPSC ကောင်းဆောင်တွေနဲ့တွေ့ဖို့ရှိပါတယ်အဓိကတော့တောင်ဆန်းစုကြည်ဘက်ကလည်းဒီငင်းငယ်အခုတွားနေတဲ့ဖြစ်စဉ်ဒီလာကအဲသဘောတဘောနဲ့ပြင်ဆင်ထားမှုတွေကိုရှင်းပြမယ်လို့ပဲကျွန်တော်အနေနဲ့နားလည်တယ်တိုင်းသားကောင်းဆောင်တွေဘက်ကလည်းသူတို့အနေနဲ့သိလို့တဲ့အချက်လက်တွေတော့သူတို့အနေနဲ့ဆွေးနွေးဖို့အချက်လက်တွေလည်းကြိုပြီးတော့ပို့ပေးထားတာရှိပါတယ်ဒီနေ့မနေ့တော့တွေ့ပါမယ်ဒါပထမဆုံးဒီအစိုးရဘက်အစ်စ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားကောင်းဆောင်ရှစ်ဖွဲ့ကောင်းဆောင်နဲ့တောင်ဆန်းစုကြည်နဲ့ပထမအဆုံးအကြိမ်တရားဝင်တွေ့ဆုံလာပါပဲ
။ဟုတ်ကဲ့ဆိုတော့ဒီတွေ့ဆုံပွဲကနေဟိုဘလို့အလားလာတွေများဆရာတို့မျှော်လင့်လို့ရနိုင်မလဲဆရာ။ဒါပထမအဆုံးတွေ့ဆုံပွဲလည်းဖြစ်တယ်ဆိုတော့လေဆရာ
။ဒီအစိုးရဘက်အစ်စ်မှာတော့ဟိုတိုင်းရင်းသားဒီလက်မှတ်ရေးထိုးထားတဲ့အဖွဲ့ကိုယ်စားလှယ်တွေအနေနဲ့တော့စွန်းနေပွဲတွေ workshop တွေဒီစီဝေးပွဲတွေပေါ့နော်ကျွန်တော်ဆက်တော့လုပ်နေပါတယ်ဒါပေမဲ့ဝကျူးကြီးမသူစီကိုကောင်းဆောင်နဲ့ဒီကောင်းဆောင်များနဲ့တွေ့တာတော့ပထမဆုံးသူဖြစ်တာပေါ့ဒါပေမဲ့ကျွန်တော်တို့ပြန်လည်ထားတာတော့ဒီ space on ပွဲစွန်းနေပွဲရနေပြီးတော့ပို့ပြီးတော့ပေါ့လေယုံကြည်မှုတွေပို့ရလာမယ်တန်းသားတွေဘက်ကလည်းအခုွားမဲ့ဒီလာကန်ရဲ့အပေါ်မှာပို့ပြီးတော့နားလည်လာမယ်သူတို့ကိုယ်တိုင်ပါဝင်တဲ့ joint ownership ပေါ့လေဘူးတွဲကျွန်တော်တို့ကျင်းပတဲ့ပုံစံတွေအားလုံးပို့ပြီးတော့သူတို့ဘက်ကလည်းသဘောကျနှစ်ချိုက်ပြီးတော့အားရကျင်တတ်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့
နောက်တစ်ခုကတော့လက်မှတ်ထိုးရသေးတဲ့တိုင်းနာကောင်းဆောင်တွေလည်းဖိတ်ထားတာရှိပါတယ်။အဲ့တော့မကြာမီပဲဂျပန်တွင်းမှာပဲ UNFC ဘက်က TBM ကကိုယ်တချို့လည်းလာနိုင်မှုကျွန်တော်တို့ဘက်ကပြင်ဆင်နေပါတယ်။အဲ့ဒါပြီးသွားရင်တော့လည်း UNFC ဘက်ကကောင်းဆောင်တွေပေါ့လေကောင်းဆန်းစုကြည်နဲ့လာတွေ့ဆုံနိုင်ဖို့လည်းကျွန်တော်တို့ဘက်ကတော့ပြင်ဆင်နေတာရှိပါတယ်။
ဒီတိုင်းရင်းသားတွေရဲ့ထိပ်သီးညီလာခံကြီးလဲကျင်းပဖို့ရှိတယ်ပေါ့နော်ဆရာဒီတိုင်းရင်းသားအဖွဲ့တွေအားလုံးပေါ့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေရောလက်မှတ်ထိုးပြီးသားအဖွဲ့တွေရောထိပ်သီးညီလာခံကြီးကျင်းပဖို့ရှိတယ်ဆိုတော့ဒီညီလာခံကြီးနဲ့ပတ်သက်ပြီးတော့ဆရာရဲ့သဘောထားအမြင်လေးလဲသိချင်ပါတယ်ဆရာ
အရင်အစိုးရကျွန်တော်တို့လက်ထက်မှာလဲပြီးခဲ့တဲ့လေးနှစ်တာကာလအတွင်းမှာလဲဒီလိုမျိုးညီလာခံလေးပြင်လုပ်ခဲ့တာတွေ့ပါတယ်ဝါမှာလူတော်ပိုင်းတော့၅ပြင်ဟုတ်ရှိပါတယ်အဲ့တော့ဒီအခုအစိုးရတက်မှာတော့ဒါပထမဆုံးသိကျင်းပမယ်အနေထားလို့နားလည်ပါတယ်ဒီမှာလဲထူးခြားတာကတော့လက်မှတ်ရေးထိုးထားတဲ့တန်းသားတွေရောလက်မှတ်မရေးထိုးထားတဲ့တန်းသားတွေရောဒီလိုမျိုးပူပေါင်းပြီးတော့လုပ်တယ်လို့လည်းနားလည်ပါတယ်အဲ့ဒါကကျွန်တော်တို့ဇူလိုင်လကပေါ့နော်ဒါပေါ့မလဲဩဂုတ်လထဲမှာကျင်းပဖို့ပြင်ဆင်ထားတဲ့ဒီလံကပေါ်မှာဟိုပူကောင်းတဲ့ပေါ့လေနားလည်မှုဆိုမှုတွေရမယ်လို့တော့ကျွန်တော်တို့ဒီလိုပဲယူကြည့်ပါတယ
်။ဟုတ်ကဲ့တစ်ဆက်တည်းပဲဆရာကိုမေးချင်ပါတယ်။ဆရာတို့21ရာစုပင်လုံညီလာခံကြိုတင်ပြင်ဆင်ရေးကော်မတီနဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီတို့မနေ့ကတွေ့ခဲ့တယ်လို့သိရလို့ပါ။ဆရာတို့နဲ့လေဘာတွေများအဓိကဆွေးနွေးဖြစ်ပါလဲရှင
့်။အစီရင်ခံစားအတင်သွင်းသူမစ္စရန်ဟီလီအနေနဲ့ဘာမှပြီးကိုကျွန်တော်တို့ရောက်တဲ့ခိုင်မှာပြောင်စုညီညာရေးညီလာခံကြိုတင်ပြင်ဆင်ရေးကော်မတီကိုမနေ့ကညနေပိုင်းကလာပြီးတော့ကျွန်တော်တို့တွေ့ဆုံပါတယ်။ကော်မတီရဲ့အကိုစားပေါ့ဒီဒေါက်တာတင်မျိုးဝင်းကဥဆောင်ပြီးတော့သူနဲ့ပြည့်စုံပါတယ်အဓိကတော့မစ်ရန်ဟီလီနေနဲ့ဒီပြီးခဲ့တဲ့အခောက်တွေမှာလည်းဒါမျိုးကျွန်တော်တို့လာပြီးတော့တွေ့ဆုံပြီးတော့အချက်လက်တွေမေးမြန်းတာဆွေးနွေးတာတွေရှိပါတယ်အခုတစ်ခေါက်လည်းအခုကျင်းပမယ်ဒီလာကန်ရဲ့ပုံစံဒီလာကန်ကိုဘယ်လိုကျင်းပဖို့အစီအစဉ်ထားလဲလက်မှတ်မထိုးရသေးတဲ့သူတွေတက်ဖို့ဘယ်လိုများဆောင်ရွက်ထားလဲပြီးတော့ဘယ်တော့လောက်ကျင်းပမလဲဒီမှာလူခွင့်ရေးကိစ္စတွေပါလိပါမလဲတော့လက်လောဖြစ်နေတဲ့ပြိပက္ခကိစ္စတွေတော့အမျိုးသမီးတွေပါဝင်ရေးဆရာဆိုတွေပါဝင်ရေးပါဝင်အချက်လက်တော်တော်များများသူ့အနေနဲ့မေးမြန်းခဲ့ပြီးတော့ဒေါက်တာတမျိုးဝဲကဥဆောင်ပြီးတော့ဒါလေးကိုဖြေကြားဆွေးနွေးခဲ့ပါတယ
်ဟုတ်ကဲ့အခုဒီမြန်မာနိုင်ငံကလက်ရှိငြိမ်းချမ်းရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆရာအခုလက်ရှိတိုက်ပွဲတွေဖြစ်နေတဲ့အခြေအနေတွေအတိုင်းအတာဒေသတွေမှာဒီလူခွင့်ရေးချိုးဖောက်ခံနေရတယ်ဆိုပြီးတော့ပြောနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မစ်ရဟီလီဘက်ကတစုံတရာပေါ့နော်ပြောဆိုတာတွေရောရှိပါလားဆရာ
အဲတချို့ပေါ့လေရှမ်းပြည်နယ်မှာဒီပရိပက္ခဖြစ်တဲ့ကိစ္စတချို့ဒီနေတဲ့ဒါလည်းထောက်ပြပြီးပြောတာရှိပါတယ်အဲကျွန်တော်တို့ဘက်ကလည်း ဘာကြောင့်2015နဲ့2016တွေမှာပြပကတွေရှိတယ်လဲနောက်ပြီးတော့ဒီကနေ့နဲ့ဒီနေ့ extension ပေါ်ပြမှုအခြေအနေတွေအားလုံးတော့ကျွန်တော်တို့ဘက်ကရှင်းပြခဲ့ရပါတယ
်ဟုတ်ကဲ့အခုလက်ရှိငင်းကြဲရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာသူ့အနေနဲ့ပေါ့လေဟိုတစုံတရာပေါ့နော်ဆရာဟိုထောက်ပြတာမျိုးရောရှိပါလားဆရာ
အဲသူ့အနေနဲ့လည်းအချိန်မုံများစွာဒီနိုင်ငံကိုလာခဲ့ပြီးဖြစ်တဲ့အတွက်ဒီနိုင်ငံရဲ့ငင်းကြဲရေးဖြစ်စဉ်ကိုလည်းထက်သွင်းတော့သူ့အနေနဲ့သိရှိဖြစ်တယ်သူအနေနဲ့မနေရတော့ဒီငင်းငယ်ဖြစ်စဉ်ကိုအခုဆက်ပြီးတော့တိုးတက်အောင်လုပ်နိုင်တာဒီညီလာခံပါပါလဲသူတို့အနေနဲ့အများကြီးညော်လဲဒီအားထားတယ်ဆိုတဲ့ကိစ္စနဲ့ချီကျူးဂုဏ်ပြုတယ်ဆိုတာကိုတော့သူအနေနဲ့ပြောခဲ့ပါတယ်ဗျာ
ဟုတ်ကဲ့ဆရာအခုလိုဖြစ်ကြားပေးတာကျေးဇူးတင်ပါတယ်ရှင်